အနာဂတ်မှာဖက်ဒရယ်ပြည်ထောင်စုကနေခွဲထွက်စေရမလို့တဲ့အမခံချက်မျိုး27ရာစုပင်လုံးညီလာခံကနေရလာနိုင်လိမ့်မယ်လို့သူတို့အနေနဲ့မျှော်လင့်တဲ့အကြောင်းတိုင်းဒါလက်နက်ကင်ဖွဲ့တွေကပြောဆိုကြပါတယ်ဒီလနောက်ဆုံးပတ်တဲ့ကချင်ပြည်နယ်မိုင်ဂျာယာမြို့မှာကျင်းပမဲ့လက်နက်ကင်တော်လှန်ရေးအဖွဲ့တွေရဲ့ EAO ထိပ်သီးညီလာခံမတိုင်ခင်အခုလိုပြောဆိုလိုက်ကြတာပါအကြောင်းစုံကိုဆက်သွယ်မေးမြန်းထားတဲ့ကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်
တိုင်းဒါလက်နက်ကင်တော်လှန်ရေးအဖွဲ့တွေရဲ့မျက်နှာစုံကြီးအစည်းအဝေးတဲ့ကိုအခုလာမဲ့ဇူလိုင်လ26ကနေ29ရက်နေ့ထိကချင်ပြည်နယ်မိုင်ဂျာယံမြို့မှာကျင်းပသွားဖို့ရှိနေတာပါအဲ့ဒီညီလာခံမှာတိုင်းဒါလက်နက်ကင်အဖွဲ့တွေကြားဘုံသဘောတူညီချက်တည်းရရှိဖို့မျှော်လင့်ထားကြောင်းမိုင်ဂျာယံညီလာခံကျင်းပရေးကော်မတီပြောခွင့်ရသူဒေါက်တာနိုင်ရွှေသိန်းကရှင်းပြပါတယ
်အဓိကကတော့ဒီမှာချက်ရှိပါတယ်ကျွန်တော်ပုံနဲ့လည်းမှုအားဖြင့်ရှိလာနိုင်ရဲ့ဆိုတာကိုဒါကိုရည်ရွယ်လုပ်နေပါကျွန်တော်လိုချင်တဲ့အနာဂတ်ဖက်ဒရယ်ပြောင်းစုနိုင်ငံကဘယ်လိုတည်ဆောက်မှာလဲဘယ်လိုဖက်ဒရယ်ပြောင်းကိုကျွန်တော်ကြည့်မှာလဲအဲ့ပုံမှာအဲကျွန်တော်တို့ပြည်ပတူနားလဲပြည့်စုံစုနဲ့ဘယ်လိုလုပ်ကြမလဲဆိုတဲ့ပုံစံတွေဒါကိုရည်ရွယ်လုပ်နေပ
ါလက်နက်ကင်ပဋိပက္ခတွေကိုချုပ်ငင်းစေပြီးဖက်ဒရယ်ပြောင်းစုတည်းရဲ့ပေါ်ပေါက်လာရေးယူရထားတဲ့ NLD အစိုးရတဲ့ဟာ27ရာစုပင်လုံညီလာခံကိုလာမယ့်ဩဂုတ်လကုန်ပိုင်းမှာကျင်းပနိုင်ဖို့ကြိုးစားနေပါတယ်ဒါပေမဲ့အဲ့ဒီ27ရာစုပင်လုံညီလာခံကိုဘယ်လိုအခြေခံသဘောထားဘယ်လိုအနှစ်သာရတွေနဲ့အကောင့်ထေဖို့လှုပ်ဆောင်သွားမလဲဆိုတာတိုင်းသားလက်နက်ကင်တွေအနေနဲ့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဒေါက်တာနိုင်ရွှေသိန်းကပြောပါတယ
်အဲ့မှာသူတို့ပြောနေတဲ့ဒီ27ရာစုပင်လုံဆိုတာကကျွန်တော်အခုတခါကိုစက်တက်ကစားပါလေရှင်းရှင်းလင်းလင်းမသိသေးဘူးခင်ဗျာဒီ27ပင်လုံဆိုတာကပါလို့ဆိုလို့လည်းအခုကသူတို့ကဟောတိုင်းသားညီလာခံလားဗလားဆိုတဲ့သဘောကလေအဲအဲ့ပုံမှာလေကျွန်တော်တို့ကမရှင်းသေးဘူးလေအဲ့ဒါကြောင့်မို့ဟောဒီတိုင်းသားညီလာခံခေါ်လိုက်လို့ရှိရင်ကျွန်တော်လက်နက်ကင်အားလုံးဟောဤကိုစမိတ်ပုံစံပေါ့အဲ့မှာကျွန်တော်တို့အဖြေတစ်ခုတော့ထွက်လာမယ်လေအဖြေတစ်ခုထွက်လာတယ်ဆိုလို့ရှိရင်အဲ့အဖြေပုံမှာပဲကျွန်တော်ချိတုံငန်းစင်တူသုံးသပ်လုတ်ကင်သွားမယ်ဆိုလို့ရှိရင်တော့ပြည်လေသွားလိမ့်မယ်လေကျွန်တော်ပြောလိုက်ပါတယ်
တိုင်းဒါလက်နက်ကိုင်အများစုရဲ့စိုးရိမ်မှုကတော့အနာဂတ်ဖက်ဒရယ်ပြည်ထောင်စုမှာသူတို့တိုင်းဒါတွေအတွက်အာမခံချက်ရှိတဲ့အခွင့်အရေးတွေရရှိနိုင်ဖို့ဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်တို့ကလုံးဝမခွဲခွဲဘူအတွက်ကိုစီစဉ်ထားမယ်အခွင့်အရေးပေးထားမယ်ဆိုလို့ရှိရင်တော့ကျွန်တော်ဘာလို့ခွဲထွက်ရမှာလဲသူတို့ရဲ့နေရာမှာပေါ့လက်နက်ကိုင်ကတော့ဒါဖက်ဒရယ်နိုင်ငံသူဂရုကဖက်ဒရယ်တမ်တော်တို့ဖက်ဒရယ်ဝန်ကြီးတို့ဒါရှိလာမှာပဲဒါဆိုလို့ရှိရင်တော့ကျွန်တော်ဘာမှပြောပြမလို့ပါဘူ
းမြန်မာနိုင်ငံမှာအစိုးရအဆက်ဆက်ပုံကန်တိုက်ခိုက်လာခဲ့တဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့22ဖွဲ့ရှိပါတယ်အဲ့ဒီ22ဖွဲ့ထဲမှာ18ဖွဲ့ကဦးသိန်းစိန်အစိုးရလက်ထက်မှာ NCA အပြည့်ရစာချုပ်ကိုလက်မှတ်ထိုးဖို့ကြိုးစားခဲ့ပေမဲ့10ဖွဲ့တည်းသာလက်မှတ်ထိုးနိုင်ခဲ့ကြပါတယ်ဒီလကုန်ပိုင်းကျင်းပမဲ့မိုင်းကျယ်ရန်ညီလာခံမှာလက်နက်ကင်22ဖွဲ့လုံးကိုဖိတ်ကြားထားပေမဲ့ဝမိုင်းလာကိုကန့်စတဲ့တပ်ဖွဲ့တွေလာတက်မယ်မတက်ဘူးဆိုတာမသိရသေးဘူးလို့ဒေါက်တာနိုင်ရွှေသိန်းကပြောပါတယ
်ဖိတ်တာကတော့22ဖွဲ့လုံးကိုဖိတ်ထားတယ်ဒါပေမဲ့ဘယ်ဖွဲ့ကတက်တယ်မတက်ဘူးဆိုတာတော့အခုချိန်ကြီးတော့အကြောင်းကြံပြီးခေတ်ကဘောကတော့ကျွန်တော်တို့ MCA ဝလမထိုးသွားတဲ့ဖွဲ့ဖြစ်ဖွဲ့ရဲ့နောက်ကျွန်တော်တို့ UNF မှာရှိနေတဲ့အဖွဲ့ရှိနေရဲ့ဟုတ်တယ်ပဲနည်းနည်းလေးမင်းလာရောဝါရောကိုကတို့ပဲသူလာမလားမလာဘူးလားအမတ်တမကြသေးဘူးလေ
နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်ပြီး NLD အစိုးရတဲ့လက်ထက်မှာ27ရာစုပင်လုံညီလာခံကျင်းပနိုင်ဖို့တစ်ဖက်မှာကြိုးပမ်းနေပေမဲ့လက်တွေ့မြေပြင်မှာတော့မြန်မာတပ်မတော်နဲ့တိုင်းဒါလက်နဲ့ကန်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ငြိမ်းချမ်းရေးအတွက်အလားအလာကောင်းတွေရနိုင်မလားဆိုတာနိုင်ငံရေးသုံးသပ်သူတွေကြားတန်လျာဝင်နေကြပါတယ်ခင်ဗျာ